မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်တူကိုကျန်းမာရေးအာဏာပိုင်တွေထပ်မံတည်ကျွလိုက်တဲ့အတွက်အခုဆိုရင်ကူးစက်ခံရသူ3ဦးရှိတော့ပါပြီ။မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်လိုက်တဲ့လူနာကတော့အင်္ဂလန်ကနေမတ်လ21ရက်နေ့ကမြန်မာနိုင်ငံကိုပြန်ရောက်လာတဲ့အသက်26နှစ်အရွယ်အမျိုးသားဖြစ်ပြီးအင်းစိန်စီယုံကြီးမှာစောင့်ကြည့်လူနာဖြစ်တိကျခွဲခြားစောင့်ကြည့်ကုသခံရသူဖြစ်ပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့နယ်မှာနေထိုင်သူဒီအမျိုးသားဌာနကနေတက်ခွဲနမူနာကိုအင်္ဂလန်နေ့မှာမျိုးသားချမ်းမိုင်ဆိုင်ရာတက်ခွဲမှုဆိုင်ရာဌာနကစစ်ဆေးခဲ့ပြီးဗိုင်းရပ်စ်ကူးစက်ခံတာအကြောင်းအတည်ပြုခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ဒီလူနာကိုအင်းစိန်ပြည်သူ့ဆေးရုံမှာတိကျစောင့်ချက်ကုသနေပြီးအခြေအနေတည်ငြိမ်ရှိနေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။သူကတော့ထိုင်းနိုင်ငံကနေစစ်မြန်မာနိုင်ငံကိုမလ21ရက်နေ့ကနေလေကြောင်းဖြည့်စင်နဲ့ဝင်ရောက်လာသူဖြည့်ချောင်းဖော်ပြထားပေမဲ့ခီးစဉ်သေးသေးကိုတော့ဖော်ပြမထားပါဘူး။သူနဲ့ထိတွေ့ဆက်ဆံသူတွေကိုတိကျခွဋ်ထားရေးဆောင်ရွက်သွားမယ်လို့လည်းဝန်ကြီးဌာနကပြောဆိုထားတာပါ။တခြားလူငယ်နှစ်ဦးကတော့တိကျိမ်မှာတူရန်ကုန်တိုင်းဝေဘာကြီးဆေးရုံမှာတူလို့ဖြစ်ပါတယ်။ဒေလူနာနှစ်ဦးသလုံးရဲ့အခြေအနေဟာတည်ငြိမ်ရှိတယ်လို့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။